နိုင်ငံကြီးနှစ်နိုင်ငံကြားဆက်ဆံရေးပုံပုံလွယ်ကအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တရုတ်ဘူဟိုနိုင်ငံကြီးရာကွန်ရှင်ညွန်ကြားရေးမှုတို့ကြာတာပြည်နေ့ကဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။မစ္စတာအက်ဒော်ဒီဘလင်ကန်နဲ့မစ္စတာဝန်ကြီးတို့ဟာအင်ဒိုနီးရှားနိုင်ငံဂျကာတာမှာကျင်းပနေတဲ့အာဆီယံဥဆောင်တဲ့နိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲမှာဘေးမှတွေ့ခဲ့ကြတာပါ။ဒီဆွေးနွေးပွဲကိုရုရှားနိုင်ငံကြီးဝန်ကြီးဆာဂျီလက်ဗရော့ဖ်အပြင်အော်စတြေးလျဂျပန်နဲ့အိန္ဒိယနိုင်ငံကြီးဝန်ကြီးတို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။အခုလိုတွေ့ဆုံဆွေးနွေးကြတာဟာအမေရိကန်နဲ့တရုတ်ကြားဆက်သွယ်ရေးလမ်းကြောင်းပွင့်နေတာကိုထိမ့်သိမ့်မှုဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမီလာကထုတ်ပြန်ချက်မှာပြောထားပါတယ်။ထင်မြင်ချက်လွဲနေတာတွေနဲ့အတွက်အချက်လွဲနေတာတွေကိုဒီလိုနည်းနဲ့ဖြည့်ရှော့ချခြင်းအပြင်ကိစ္စတော်တော်များများမှာအမေရိကန်ရဲ့အကျိုးစီးပွားကိုရှင်းအောင်ပြောနိုင်မှာဖြစ်ပြီးနိုင်ငံကအားပြိုင်နေကြတာကိုတာဝန်သိသည့်စီမံခန့်ဝဲနိုင်မှာဖြစ်တယ်လို့မစ္စတာမီလာကပြောပါတယ်။ကွယ်ပြားခြားနားတဲ့နယ်ပယ်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့နယ်ပယ်တွေအပါအဝင်နိုင်ငံခြားပြဿနာတွေဒေသတွင်းပြဿနာတွေနဲ့ကမ္ဘာပြဿနာတွေကိုအပြုသဘောပူးပင်နေနေဆွေးနွေးကြကြတယ်လို့လည်းမစ္စတာမီလာကဆိုပါတယ်အထူးသဖြင့်ထိုင်းဝါရေးလက်ကြားငြိမ်းချမ်းရေးနဲ့တည်ငြိမ်အရေးကြီးပုံကိုမစ္စတာဘလင်ကန်ကအထူးပြုပြောခဲ့တယ်လို့ပြောပါတယ်